အမေရိကန်နဲ့ရုရှားအာကသယာဉ်မှူးနှစ်ဦးလိုက်ပါသွားပြီးနိုင်ငံတကာအာကသစခန်းကိုတွားရောက်မဲ့ဆိုယူအာကသယာဉ်ဟာမြေပြင်ကနေဒီကနေ့လွတ်တင်ပြီးတိတ်မကြခင်မှာပဲအရေးပေါ်ပြန်လည်ဆင့်သက်ခဲ့ရပါတယ်။ဆိုဗီယက်ယူနီယံလက်ထက်ကတည်းကတည်ဆောက်ထားတဲ့ကာဇက်စတန်နိုင်ငံဘိုက်ကူနာမြို့ကအာကသစခန်းကနေလွတ်တင်လိုက်ပြီးတဲ့နောက်အာကသယာဉ်ရဲ့တွန်းအားပေးစနစ်မှာဆက်ချွတ်ယွတ်မှုကြုံခဲ့ရတာဖြစ်ကြောင်းအမေရိကန်အာကသသိပ္ပံအေဂျင်စီ NASA ကပြောပါတယ်။ဆိုယိုအာကသယာဉ်ဟာအရေးပေါ်မြေပြင်ပြန်မစင်းခင်မှာတွန်းအားပေးစနစ်ပါဝင်တဲ့ယင်းရဲ့အစိတ်အပိုင်းကနေခွဲထွက်ပြီးအချိန်ပြင်းပြင်းနဲ့ပြန်ကျလာခဲ့ကြောင်းပြောဆိုခဲ့ပါတယ်။ပုံမှန်ဆင်းသက်မှုမျိုးမဟုတ်တဲ့အတွက်အာကသယာဉ်မှုတွေမြေဆွဲအားဒဏ်အပြင်းထန်ခံရမှာလည်းဖြစ်ပါတယ်။ကာဇက်စတန်နိုင်ငံကိုပြန်လည်ဆင်းသက်လာခဲ့ပြီးတဲ့နောက်မှာတော့အမေရိကန်အာကသယာဉ်မှူး Nick Hughes နဲ့ရုရှားအာကသယာဉ်မှူး Alexey Ovchinin တို့ကိုအရေးပေါ်ကယ်ဆယ်ရေးတွေတွားရောက်ကယ်ဆယ်ခဲ့ပါတယ်။အာကသယာဉ်မှူးနှစ်ဦးစလုံးရဲ့အခြေအနေတွေကတော့ကောင်းမွန်နေပါတယ်။ NASA အကြီးအကဲ Jim Brandon Stein ကတော့အာကသရုရှားအာကသအဖွဲ့နဲ့လက်တွဲဆောင်ရွက်နေပြီးဆက်ချွတ်ယွတ်မှုဖြစ်ရတဲ့အကြောင်းရင်းကိုစနစ်တကျစုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းဖော်ထုတ်နိုင်တဲ့အချိန်အထိလူလိုက်ပါတဲ့အာကသခီးစဉ်တွေကိုရပ်ဆိုင်းထားမှဖြစ်ကြောင်းလဲရုရှားတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။